မန္တလေးတိုင်းချမ်းမြသာစီမြို့နယ်ထဲမှာဒီနေ့ဇွန်လ22ရက်နေ့အစောပိုင်းကစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင်အဖွဲ့တခုတို့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မန္တလေးမှာလုံခြုံရေးတွေတင်းကျပ်နေပါတယ်။ပစ်ခတ်မှုဖြစ်တဲ့နေရာနဲ့လမ်းနဲ့တခြားမြို့နယ်တွေအထိလုံခြုံရေးတွေအထူးအထချထားတယ်လို့မြို့ကန်တွေကပြောပါတယ်။မန္တလေးလုံခြုံရေးအခြေအနေသတင်းပေးပို့ထားတာကိုတော့ကော်မြတ်သူကပြောပြပါမယ်ခင်ဗျာ။
မန္တလေးမြို့မြို့လယ်ကချမ်းမြသာစီမြို့နယ်54လမ်းနဲ့131လမ်းတော့မှရှိတဲ့နှစ်ထပ်တိုက်တလုံးကိုစစ်တပ်ကဒီကနေ့ဇွန်လ22ရက်မနေ့အစောပိုင်းကဝင်ရောက်စီးနင်းရာကအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်ချမ်းမြသာစီမြို့နယ်အနီးနားကမြို့နယ်တချို့မှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်။အထူးသဖြင့်ချမ်းမြသာစီတဝိုင်းနဲ့မဟာအောင်မြေဘက်မှာလုံခြုံရေးပို့ယူထားကြောင်းဒေသခံတို့က VOA ကိုပြောပါတယ်။
မနက်တည်းကလည်းပတ်သက်ပြီးတော့မြေထဲမှာတော့ကျွန်တော်တို့ပြင်းပြင်းထန်ထန်ကြီးတင်းကျပ်တာရှိတယ်။ကင်းမုံတွေပို့ချလာတာရှိတယ်ပေါ့နော်။ယနေ့ပိုင်းကကျွန်တော်တို့ဒီ69လမ်း38 39အဲဒီတော့ဒီနေ့ပိတ်ထားကြပြီးတော့ကျွန်တော်ဒီကမဟာအောင်မှာကျွန်တော်တောင်းတဲ့ဒီနေ့လည်းရှိတယ်ပေါ့နော်အဲ့ဒီနေရာမှာလည်းသူလွန်လို့ရေးအကြီးကျယ်ဆောင်တာရှိတယ်ဘာလို့လဲဆိုတော့အဲ့ဒီမှာကကျွန်တော်စံတော်ဆက်မရှိဘူးအဲ့တော့ကျွန်တော်ဆက်တော့အနောက်ဘက်စိန်နန်းဒီပိုင်းပေါ်မှာလည်းအဲ့ဒီချစ်တိုင်းချစ်တိုင်းလည်းရှိတယ
်ချမ်းမြသာစီမျိုးတွေမှာပြစ်ခတ်မှုတွေဖြစ်နေချင်းမန္တလေးတိုင်းရဲ့အခြားမျိုးတွေတချို့မှာကားတရာတွေကိုမီးရှို့တာလမ်းမော်တွက်ဆန္ဒပြကြတာတွေလုပ်ခဲ့ကြပါတယ်ဒီလိုဆန္ဒပြသူတွေကိုလည်းလုံခြုံရေးတပ်တွေဘက်ကလိုက်လံပစ်ခတ်ခဲ့ကြအောင်မဟာအောင်မြေမြို့နယ်ဒေသခံတူကပြောပါတယ်။74လမ်းနဲ့35လမ်းတောက်မှာဒီကနေ့မနေ့အစောပိုင်းပောက်ကွဲမှုတစ်ခုရှိခဲ့တယ်လို့ချမ်းမြသာစီမြို့နယ်ထဲမှာလည်းဒီလယ်ပိုင်းကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ချမ်းမြသာစီမြို့နယ်ဒေသခံတူကပြောပြပါဗျ။ပော
က်ကွဲမှုတွေဖြစ်တာတော့မှန်တယ်လို့ကျွန်တော်အတည်ပြုပြလို့ရတယ်။ကျွန်တော်တတိယချင်းကြားနေရတယ်ပေါ့နော်။ကျွန်တော်တို့နားလေးလေပဲ။စုပေါင်းက5000လောက်ရှိတယ်။အပြင်ဘက်မှာဘာလို့ရှိခဲ့တဲ့နိုင်ငံရသွားလဲပါလဲဆိုတော့ကျွန်တော်ပြောတတ်ဘူ
း။မန္တလေးတက္ကသိုလ်တဝိုက်အထက်ကလမ်းတွေကိုလည်းစစ်ကောင်စီတပ်တွေကပိတ်ထားပါဗျ။84လမ်းနားကလှည့်ကင်တွေချထားတယ်လို့လမ်း80ဘောကစာတင်ကြောင်းတစ်ခုမှလည်းစစ်ကောင်စီတပ်တချို့တက်ဆွဲထားပါဗျ။တရာဦးနဲ့ပြင်းဦးလင်းလိုနီးစပ်ရာမျိုးနွယ်တွေကတိုက်ရင်အားတိုးထားတယ်လို့မျိုးကန်တွေကပြောပြပါဗျ။ခုလိုလက်နက်ကန်တပ်ဖွဲ့ဝင်တွေအင်အားအပြည့်မြင်နေရတာမို့မန္တလေးမြို့ပေါ်ကလမ်းတွေမှာလူသွားလူလာရှင်းနေကြောင်းလမ်း80မှာနေထိုင်သူကပြောပြပါတယ
်ခုလက်ရှိမှာတော့သူတို့တွေကအင်အားကြုံများကဒီနေလေပိုင်းမှာဖြန့်ထားပြီးဖြစ်တဲ့အတွက်ခုမှခဏနေနေတဲ့သူတို့တွေတက်ဆွဲတဲ့အချိန်ဆွဲထားပြီးလို့ပေါ့နော်ခုလောလောဆယ်မှာရေရှားတာတိတ်နေရှိလို့ဒီလိုတွေအနေနဲ့လည်းတော်တော်လေးညံ့သွားပြီးဖြစ်နေရတာပေါ့နော
်ဒီမနက်ပြက်ခတ်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တို့အပြင်းထန်တံရရခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်လာပါတယ်ဒီအခြေအနေကြောင့်မန္တလေးအဝင်ထွက်လမ်းတွေပိတ်ထားတဲ့ဆိုတော့သတင်းတချို့ထွက်ပေမဲ့ VOA ကတိကျအတည်မပြုနိုင်ပါဘူး